ရုရှားနဲ့တရုတ်နိုင်ငံတွေဟာမြန်မာလိုအာဏာရှင်နိုင်ငံတွေနဲ့ပေါင်းပြီးဒီမိုကရေစီအားနည်းအောင်နဲ့သူတို့ဩဇာကြီးအောင်လုပ်နေတယ်လို့ဗြိတိန်နိုင်ငံ UK ကဝေဖန်လိုက်ပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေဟာမြန်မာမြောက်ကိုရီးယားနဲ့ဘယ်လာရုစ်လိုကမ္ဘာတဝန်းကအာဏာရှင်နိုင်ငံတွေနဲ့ပူးပေါင်းပြီးအခုလိုဩဇာထူထောင်နေတာလို့ UK နိုင်ငံသားဝန်ကြီးကဒီနေ့အခုလိုပြောလိုက်ပါတယ
်။ And we're seeing the alignment of authoritarian regimes around the world. It's no surprise that regimes like Belarus, North Korea and Myanmar
ကမ္ဘာတဝန်းအာဏာရှင်ဆိုရွေချင်းချင်းမာမိတ်ဖွဲ့လာတာကိုတွေ့နေရပါတယ်။မြန်မာ၊မြောက်ကိုရီးယားနဲ့ဘယ်လာရုစ်လိုအာဏာရှင်နိုင်ငံတွေကရုရှားနဲ့တရုတ်လိုနိုင်ငံတွေနဲ့မဟာမိတ်ဖွဲ့လာတာဟာအံ့ဩစရာတော့မဟုတ်ပါဘူး။ဒီလိုနိုင်ငံတွေကိုရုရှားနဲ့တရုတ်ကတော့လက်တွဲပဲလို့မြင်တာမဟုတ်ပဲသူတို့လိုသလိုသုံးနိုင်တဲ့ရုပ်သေးတွေလိုပဲလို့သဘောထားတာပါ။သူတို့အတွက်ဝါရဖြစ်နာတွေပုံမလုဆောင်နိုင်ဖို့နဲ့လွတ်လပ်တဲ့ဒီမိုကရေစီနိုင်ငံတွေမှာမတည်မငြိမ်ဖြစ်အောင်ရုရှားကလှုပ်ဆောင်နေတာပါလို့UK နိုင်ငံသားဝန်ကြီး Liz Truss ကဩစတြေးလျနိုင်ငံ Sydney မြို့ရောက်နေချိန်သတင်းစာရှင်းလင်းပွဲတွေပြောသွားတာပါ Ukraine ဗော်ရုရှားကရန်လိုတိုက်ခိုက်နေတာတွေနဲ့ပတ်သက်ပြီးတော့လဲဝန်ကြီး Truss ကရှုတ်ချလိုက်ပြီးရုရှားကအခုချိန်ထိသမိုင်းတင်ငန်းစာမြူနိုင်သေးဘူးလို့ဆက်ဝေဖန်သွားပါတယ်အလားတူတရုတ်နိုင်ငံဟာလဲ Belarus, Iran နဲ့မြောက်ကိုရီးယားလိုအာဏာရှင်နိုင်ငံတွေကိုအားပေးအမြောက်လုပ်နေတယ်လို့ဝန်ကြီး Truss ကဆက်ပြောပါတယ်ခင်ဗျာ